တရုတ်နိုင်ငံယူနန်ပြည်နယ်ကျေးကောင်မြို့တွေကမြန်မာနိုင်ငံသားတွေကိုကိုဗစ်ရောဂါရှိမရှိစစ်ဆေးနေရတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ရောဂါတားဆီးဖို့အတွက်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွဲကျေးကောင်မြို့တွေမှာရှိတဲ့မြန်မာနိုင်ငံသားတွေကိုနှစ်ရက်ကြာကိုဗစ်ရောဂါစစ်ဆေးမဲ့အစီအစဉ်ကိုဒီကနေ့ပဲစတင်လိုက်တာပါ။ကျန်းမာရေးစစ်ဆေးပြရမှာမြန်မာနိုင်ငံသားတွေတရုတ်နိုင်ငံထဲဝင်ရောက်ခဲ့တဲ့အချိန်ကိုလည်းမှတ်တမ်းတင်ထားရလို့ကျေးကောင်မြို့တွေကလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ကျင်နာနွေထွေးပရာဟိတာဥက္ကဋ္ဌဥဖို့သားက VOA ကိုပြောပါတယ
်။ကျေးကောင်မြို့လုံးပေါ့သူ့ညာနဲ့သူဖွဲ့ပြီးစစ်ပေးတာ။ဇာကနာစစ်တယ်ဆိုသူတို့နိုင်ငံတိုင်းဆိုတော့သူတို့ဒီမှာပေါ့နော်ထက်ကန်ညွန်ကြားချက်အတိုင်းတယောက်ကိုတရုတ်ငွေ60ယွမ်ပေးဆောင်ရတယ်။ကိုနေတဲ့ရက်ွက်ကိုနေတဲ့အိမ်ရှင်အခန်းအဲ့လိုမျိုးပေါ့ဒီနေ့နဲ့မနေ့ပြန်နှစ်ရက်စစ်မယ်လို့ပြောရင်ဒီလူတွေ့ပြီဆိုရင်မျက်နှာတွေကိုစကန်ဖတ်ပြီးမှဒီလူကပဲတင်ဝင်ထားတယ်ပါညာသူတို့မှတ်တမ်းယူတယ်
မြန်မာနိုင်ငံမှာမကြသေးခင်လားတွေကဆလို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရကအိန္ဒိချင်းတရုတ်နိုင်ငံမှာပါမြန်မာနိုင်ငံသားတချို့ကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းတရုတ်နိုင်ငံကစစ်ဆေးမှုတွေလုပ်လာတာပါကျေကောင်မျိုးရဲမှာတော့မြန်မာနိုင်ငံသားတွေရှိရာအချက်အချာနေရာတွေအပါအဝင်နေရာတော်တော်များများမှာဒီကနေ့စစစ်ဆေးနေရလို့လဲကျေကောင်မျိုးမှာနေထိုင်တဲ့ကိုလင်းတိုက်ကပြောပါတယ်
ကျေကောင်မှာရောက်နေတဲ့မြန်မာတွေအကုန်လုံးလေကျေကောင်တမျိုးလုံးကသူနေရာတိုင်းကျွန်တော်တို့အရင်တစ်ခါစစ်တဲ့ပုံစံမျိုးပဲစစ်ပြရလို့လည်းအကုန်ပြန်ဆက်စစ်ရတာပဲလေအော်မနေ့ကပြောတယ်မနေ့ကရဲကားနဲ့လှည့်ဟောတယ်လေကျွန်တော်တို့ဒီကျေကောင်မှာအော်ဒီလိုဝီချက်တွေပေါ်မှာလည်းသူအကြောင်းကားတာတွေတင်ထားတယ်လေတနေရာရောက်200 300လောက်တော့ရှိတော့တယ်ဒါပေမဲ့တန်းစီရတာပါလေအများကြီးပဲရင်းနှောင်းကတော့လက်ကားစစ်ပေးတယ်ပေါ့အခုကတော့တယောက်ကို60လုံး yuan 60ပေါ့
ယောဂစစ်စေးပြီးရလာရဲ့အဖြစ်ကိုလက်ကင်ဖုံးတဲ့ဒီရပိုင်းပူပေးမှဖြစ်ပြီးယောဂမရှိဘူးဆိုတဲ့အထောက်အထားကိုအပြင်ထွက်တိုင်းဈေးဝယ်စင်တာသွားတိုင်းပြရမယ်လို့ကျေကောင်မြို့ရှမ်းရွာတဲကမမိုးဝါကပြောပါတယ်
။ဥမာဘယ်သွားလဲဆိုရင်လည်းဘန်ကိုသွားဝင်ချင်လို့ဝင်လို့မရဘူးလေ။အမှသူကစကန်ဖတ်တဲ့ဟာတစ်ခုကတ်ထားပေးရဲ့အဲဒါကအဲစကန်ဖတ်လိုက်ကိုနမဲမိန်ကလေးလာရောက်ကြလိလာပေါ့တော့အကုန်လုံးအချက်လက်အကုန်ပေါ်ရလေ။အမှပြီးရင်စစ်ဆေးထားတယ် positive လား negative တော့အဲ negative ပေါ့အဲအဲ့လိုလေ။အဲ့ဆိုရင် negative ဆိုရင်အထဲဝင်လို့ရတယ်အဲ့လိုပေါ့ကြောက်ဝိုင်းသွားရင်လည်းအဲ့လိုပဲဘယ်နေရာသွားသွားပေါ့နော်အခုမှဒီကနေ့မှဆက်ထားဆိုတော့ဘယ်နေရာမလဲတော့မသိဘူးဒါပေမဲ့လည်းမကြပါဘူးသိရနေရပါပဲ
စက်တင်ဘာ3ရက်ကကျေးကောင်မျိုးတဲကမြန်မာ2ယောက်မှာကိုဗစ်ရောဂါတွေ့ရှိပြီးလူဦးရေ2,000လောက်ကိုတပတ်အတွင်းကိုဗစ်စစ်ဆေးရရလုပ်ခဲ့ပြီးမြို့ကိုလည်းနှစ်ပတ်လောက်အသွားအလာပိတ်လိုက်တာပါအဲ့ဒီနောက်ပိုင်းရွှေလီနဲ့ကျေးကောင်မျိုးတဲကမြန်မာတချို့မှာယောဂါတွေထပ်တွေ့ပြီးအခုလိုစစ်ဆေးမှုတွေလုပ်လာတာပါမြန်မာနဲ့နယ်စပ်ဂိတ်လူအဝင်အထွက်ကိုအေဘီလာကုန်ကလေးကယူနန်အစိုးရကကန့်သတ်လိုက်ပြီးတရားမဝင်ဝင်သားတွေမရှိအောင်လဲနယ်စပ်တစ်လျှောက်မှာခြံစည်းရိုးတွေအလှင်စလိုပိတ်ဆို့ကာရန်တာတွေလုပ်ခဲ့ပါတယ်။ရွှေလီနဲ့ကျဲကောင်မြူရဲမှာအထောက်အထားမရှိတဲ့မြန်မာနိုင်ငံသားလက်ခံထားရဲ့ဘသူမဆိုမြန်မာကျပ်ငွေ300နီးပါးရှိရဲ့ရွှေငွေ5,000ကိုဒဏ်ငွေအဖြစ်ပေးဆောင်ရမယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်ကအမိန့်ထုတ်ပြန်ထားတာလည်းရှိပါတယ်။နိုဝင်ဘာ23ရက်မှာထုတ်ပြန်ခဲ့တဲ့ရွှေလီမြို့ကိုဗစ်ရောဂါကာဝယ်ထိန်းချုပ်ကုကေရေးဌာနထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံသားတွေအနေနဲ့တသက်ခံကတ်၄မျိုးတည်းကတမျိုးမှမပြနိုင်ရင်အုပ်ချုပ်ရေးဆိုင်ရာပြစ်ဒဏ်ပေးခြင်းဥပဒေပြည်ဝင်ပြည်ထွက်စီမံအုပ်ချုပ်ရေးဥပဒေတွေနဲ့အရေးယူမယ်လို့လည်းသတိပေးထားပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပါ